ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလာတဲ့ခွဲထွေးသမားတွေနဲ့ယူကရိန်းအစိုးရတပ်ဖွဲ့တွေကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေဆုံးသက်ရေးအတွက်ရရှိထားတဲ့ခိုင်မာမှုမရှိတဲ့အပြစ်ခတ်ရစေးသဘောတူညီချက်ကိုရုရှားဘက်ကအပြစ်အဝအကောင့်ထဲပေါ်ဆောင်မှသာရုရှားနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေကိုရှော့ချပေးတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲတို့ကပြောပါတယ် G7 ဆက်မှုဖွံ့ဖြိုးတဲ့ခုနှစ်နိုင်ငံရဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်အမေရိကန်နဲ့ဂျာမန်ကောင်းဆောင်တွေဟာဂျာမနီနိုင်ငံဘာဗေးရီးယန်းတောင်တန်းဒေသမှာတွေ့ဆုံခဲ့ကြတာပါယူကရိန်းနိုင်ငံကခရိုင်းမီးယားဒေသကိုရုရှားကသိမ်းပိုက်လိုက်တဲ့အတွက်ရုရှားသမ္မတဗလာဒီမီပူတင်ဟာဒုတိယနေ့အဖြစ်နဲ့ဒီထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ဖိတ်ကြားခံရခြင်းမရှိပါဘူးရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဘလောက်အထိကြာတဲ့နဲ့ဆိုတာဟာဖေဖော်ဝါရီလတုန်းကရရှိခဲ့တဲ့အပြစ်ခံရစဲသဘောတူညီချက်နဲ့ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်ကိုဘလောက်အထိလေးစားလိုက်နိုင်တယ်လဲဆိုတဲ့အချက်တွေနဲ့ဓာတ်ရိုက်တက်ဆိုင်နေတယ်လို့အမေရိကန်နဲ့ဂျာမန်ခေါင်းဆောင်တွေသဘောတူခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောပါတယ်ရုရှားကယူကရိန်းပေါ်ပြုမှုဆက်ဆံနေတဲ့လုပ်ရက်တွေကြောင့်ရုရှားအနေနဲ့တန်ဖိုးရှိတဲ့ G7 အတိုင်းအဝိုင်းနဲ့ဝေးရာမှာနေတဲ့ကြောင်းအခုချိန်မှာအတားအဆီးတစ်ခုရှိနေပြီးအဲ့ဒါကိုဘယ်လိုကျော်လွှားရမလဲဆိုတာကိုသူ့အနေနဲ့မမြင်နိုင်သေးတဲ့ကြောင်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲကဂျာမနီက ARD အတံလွင့်ဌာနကိုပြောကြားခဲ့ပါတယ်